Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဧပြီလ8ရက်တောက်ကြနေ့ညနေပဲ VOA တန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။မြန်မာနိုင်ငံကျင်းအောင်တည်တည်မှချုံနှောင်ပြီးတရားရုံးတွေမှာတရုံးတင်တရားဆွဲဆိုခံရတဲ့ဆန္ဒပြကြောင်းသားတွေနဲ့သူတို့ကိုထောက်ခံသူတွေအများစုပြန်လွတ်လာပါပြီ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကြိုတင်မကျညာပဲအီရတ်မှာရောက်နေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ Brussels ပုံခွဲမှုအတွက်တတိယမြောက်တန်းရရှိသူကိုဖမ်းပြီးလူထုကအကူအညီပေးဖို့ရက်တက်ဖွဲ့ကမျှော်လင့်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ခုညနေပိုင်းသတင်းစာမနဲ့ဆက်သွယ်မေးမြန်းချက်တွေမှာလည်းလက်ရှိအမှုရင်ဆိုင်နေရဆဲတက်ကြွလှုပ်ရှားသူတွေနဲ့ကြောင်းသားလူငယ်တွေလွတ်မြောက်လာတဲ့အခြေအနေတွေဇက်တိုက်တင်ပြပေးသွားဖို့ရှိသလိုမန္တလေးဥပုထောင်ဘက်မှာတော့ပြန်လွတ်ပေးသူ200ကျော်မှနိုင်ငံရေးအကျဉ်းသားတယောက်မှမပါသေးဘူးလို့ဆိုပါတယ်
။နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူး။အခုလေးနေ့ကျွန်တော်အောင်မြင်သားစွန်းတရားရုံးမှာရှင်းနေကြီးဥဆောင်ဝင်ရုံးဆောင်လာကျွန်တော်အခုလေးနေ့လာတဲ့ရှင်းနေကြီးကိုပြန်ခေါ်သွားတယ်ပေါ့နော
်။တက်ကြွလှုပ်ရှားသူကိုသိန်းအောင်မြင့်ရဲ့ပြောပြချက်နဲ့အတူနိုင်ငံရေးအကျဉ်းသားတွေကိုသာတီးတန့်အဖြစ်သမရလူငင်းချမ်းသာခွင့်နဲ့လွှတ်ပေးဖို့စီစဉ်နေတဲ့အကြောင်းသမရရုံးက VOE ကိုပြောကြားချက်ကိုလည်းနားဆင်ကြရပါမယ်။ဒီလိုသတင်းစာမတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘက်ဂရက်မြို့တော်တရက်ကြာခီးစဉ်အတွင်းအီရတ်တာဝန်ရှိသူတွေနဲ့ဒီနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။ဤရအစိုးရအနေနဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆိုင်ရာအရေးပါတဲ့စင်ကုန်မှုတွေကိုကင်တွယ်ဖြည့်ရှင်းနေတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုအခိုင်အမာပြသဖို့အခုလိုသွားရောက်တာပါအခုချိန်ဟာဤရနိုင်ငံအတွက်အင်မတန်ကိုအရေးကြီးတဲ့အချိန်ရောက်နေတယ်ဆိုတာထင်ရှားပါတယ်လို့ဤရနိုင်ငံသားရေးဝန်ကြီးအီဘရာဟင်အယ်အရှိုက်ကာအယ်ဂျာဖာရီနဲ့တွေ့ဆုံဆွေးနွေးပွဲအစမှာဝန်ကြီးကယ်ရီကပြောပါတယ်ဒီကနိုင်ငံရေးလုပ်ငန်းစဉ်မှာမကြသေးခင်ကဖြစ်ထွန်းမှုတွေကိုသတိပြုမိမယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဂျာဖာရီကလည်းပြန်ပြောပါတယ်မစ္စတာကယ်ရီဟာကြိုတင်ကြေညာမှသာပဲဘာရီးနိုင်ငံကနေတဆင့်အီရတ်နိုင်ငံကိုသွားတာဖြစ်ပြီးဒါဟာဖြင့်2014ခုနှစ်ကလေးကဆိုရင်သူရဲ့အီရတ်နိုင်ငံပထမဆုံးခီးစဉ်ပါသူဟာအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကဒေသဆိုင်ရာအစိုးရဖွဲ့ဝန်ကြီးချုပ်နက်ချရီဗန်ဘာဇန်နီတို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်2014ခုနှစ်မှာ IS စစ်သွေးကြော်တွေလက်ထက်ကျသွားတဲ့မြောက်ပိုင်းကမိုဆူးမြို့ကိုပြန်ရဖို့အီရတ်ဦးဆောင်တဲ့တပ်ဖွဲ့တွေထိုးစစ်ဆင်နေတဲ့အချိန်မှာပဲဝန်ကြီးကယ်ရီသွားရောက်တာပါမိုဆူးမြို့ဒိမ့်တိုက်ပွဲအတွက်အမေရိကန်ကနောက်ထပ်အကူအညီတွေပေးဖို့ရှိနိုင်ပါတယ်အီရတ်မှာနောက်ထပ်စစ်ဖက်အခြေစိုက်စခန်းငယ်တစ်ခုဖွင့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီသတင်းပတ်အစောပိုင်းမှာပဲပြောထားပါဗ
ျ။ဥရောပသမဂ္ဂနဲ့တူရကီနိုင်ငံကြားငင်းပွားစရာဖြစ်နေတဲ့ရွှေ့ပြောင်းဒုက္ခသည်ပြန်ပို့ရေးအစီအစဉ်အရဂရိနိုင်ငံလက်စ်ဘုတ်ကျွန်းရွှေ့ပြောင်းဒုက္ခသည်စခန်းကပါကစ္စတန်ရွှေ့ပြောင်းဒုက္ခသည်45ဦးဟာတူရကီနိုင်ငံဒီဂလီကိုရောက်ရှိသွားပြီးဒါဟာဒုတိယတုံးအနေနဲ့ပြန်ပို့ခံရတဲ့ဒုက္ခသည်တွေဖြစ်ပါတယ်။ဒီရွှေ့ပြောင်းဒုက္ခသည်တွေကိုတင်ဆောင်လာတဲ့တူရကီသင်းမော့ဟာတူရကီကမ်းခြေကိုတောက်ကြာနဲ့မှဆိုက်ကပ်ခဲ့ပြီးတော့နောက်ထပ်ရွှေ့ပြောင်းဒုက္ခသည်အယောက်80လဲတောက်ကြာနဲ့နောက်ပိုင်းမှာထမှန်ရောက်ရှိလာဖို့ရှိနေပါတယ်။တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာဥရောပသမဂ္ဂအတွင်းခိုလုံခွင့်တောင်းခံထားတာတရားမှမပါဘူးလို့ဂရိတာဝန်ရှိသူတွေကပြောပါတယ်။EU တာဝန်ရှိသူတွေရဲ့ဗုဒ္ဓဟူးနေ့ကပြောဆိုချက်အရပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေအလုံးဟာခိုလုံခွင့်ရှောက်ထားခွင့်ပေးမှဖြစ်ပြီးတော့ရှောက်လွာပယ်ချခံရသူတွေနေရာကလည်း၅ရက်အတွင်းမှာပြန်လည်ရှောက်ထားခွင့်ရရှိမှာဖြစ်ပါတယ်။တောက်ကြနေတုန်းကရွှေ့ပြောင်းဒုက္ခသည်တွေပြန်ပို့ဖို့ပြင်ဆင်နေချိန်အတွင်းမှာပဲရေထဲကိုခုန်ချပြီးကြောက်ချထားတဲ့သင်းဘောကိုတွဲကတ်ထားတဲ့တက်ကြွလှုပ်ရှားသူတွေလည်းဖမ်းဆီးခံခဲ့ရပါတယ်။တူရကီလိုလူအခွင့်ရေးမှတ်တမ်းမကောင်းတဲ့နိုင်ငံမှာပြန်ပို့ခံရတဲ့ရွှေ့ပြောင်းဒုက္ခသည်တွေဟာကောင်းကောင်းမွန်မွန်ဆက်ဆံခံရမယ်ဆိုတာယုံကြည်စိတ်ချမှာမဟုတ်ဘူးလို့ရွှေ့ပြောင်းဒုက္ခသည်ပြန်ပို့ရေးရက်တန့်ဖို့စူးစမ်းနေတဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်တစ်ချိန်တည်းမှာပဲဖေဖော်ဝါရီလကနေမတ်လအတွင်းသူတို့လက်ခံရရှိတဲ့ခိုလုံခွင့်လျှောက်လွှာအရေးအတွက်ဟာညွတ်နေသွားတယ်လို့ဂျာမနီကကြေညာလိုက်ပြီးအဲ့ဒီမတိုင်ခင်တလကရရှိတဲ့အရေးအတွက်ဟာ6800ကနေအခု2000အထိရှော့ကျသွားတာဖြစ်ပါတယ်ရှင်
ပြည်ပမှာယင်းနှိမ့်နှံမှုတွေနဲ့လျှို့ဝှက်ပန်စင်းဖွင့်ထားသူတွေရဲ့စီးရင်တွေကိုဖော်ထုတ်ဖွင့်ချထားတဲ့ပနမအစီရင်ခံစာတွေထွက်လာပြီးတဲ့နောက်အိုင်စလန်ဝန်ကြီးချုပ်ယာရူကနှုတ်ထွက်ပေးလိုက်ရပြီးအခုဆိုရင်အာဂျင်တီးနားသမ္မတလည်းနှုတ်ထွက်ဖို့ဖိအားပေးခံနေရပါတယ်။ရုရှားနိုင်ငံကဆိုရင်လည်းသမ္မတဗလာဒီမီယာပူတင်ရဲ့အနီးကပ်လူတွေပြည်ပမှာဖွင့်ထားတဲ့လျှို့ဝှက်ပန်စင်းတွေအခုထွက်ထားတဲ့စီးရင်နဲ့မှာအထင်ရှားပါလာပေမဲ့ဒီကိစ္စကြောင့်တော့ရုရှားတာဝန်ရှိသူတွေကိုထိခိုက်တဲ့ပုံမရှိပါဘူး။ဒါပေမဲ့ပနမအစီရင်ခံစာတွေကနေနောက်ဆက်တွဲအနေနဲ့သိပ်ပြင်းထန်တဲ့အကျိုးဆက်တွေပေါ်လာမယ်လို့သူမြင်ထားတဲ့အကြောင်းရုရှားမှာအကြင့်ပြတ်ခြောက်ဆောက်မှုတိုက်ဖျက်ရေးလုပ်နေတဲ့အထက်ကထင်ရှားတဲ့ရှေ့နေတူဖြစ်သူအလက်ဆီနော်ဗယ်နီက VOA ကိုပြောပါတယ်။မ ပနားမားစင်ကန်ဆာမှာပါတဲ့အချက်တွေရသမရပူတင်ဟာပြစ်မှုတစ်ခုခုကျူးလွန်ထားတယ်ဆိုတဲ့အထောက်အထားမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းအိုက်စလန်ဝန်ကြီးချုပ်ဆစ်မန်ဒရူးဒါဗီဂန်လော့ခ်ဆန်နဲ့သူ့ရဲ့ဇနီးဖြစ်သူတို့ပိုင်တဲ့ကုမ္ပဏီတစ်ခုဗြိတိရှ်ဗာဂျင်ကျွန်းမှာရှိတယ်ဆိုတာပေါ်လာပြီးတဲ့နောက်ဝန်ကြီးချုပ်ဟာဒီသတင်းပတ်တွင်ယာလူကနှုတ်ထွက်သွားပါတယ်။အာဂျင်တီးနားသမရမော်ရီစီယိုမာခရီနှုတ်ထွက်ဖို့ဖိအားပေးတာတွေတိုးလာနေပေမဲ့သူကတော့အမှားအပြင်းလုပ်ထားတာမရှိဘူးလို့ညင်ထားပါတယ်။
နောက်ဆုံးထုတ်ပြန်လိုက်တဲ့ sound ကင်မရာတွေထဲမှာမြင်ရတဲ့ Belgian Nigel Brazil မျိုး၄စိတ်ဘုံဖောက်ခွဲတိုက်ခိုက်သူဖြစ်တန်တရားရှိခံရသူရှာဖွေဖော်ထုတ်နိုင်အောင်လူလူကဝိုင်းဝန်းကူညီနိုင်လိမ့်မယ်လို့ Belgian ရဲတပ်ဖွဲ့ကမျှော်လင့်နေပါတယ်။ March 20ရက်နေ့က Zaventem ၄စိတ်ဘုံခွဲတိုက်ခိုက်မှုပြီးမိနစ်ပိုင်းအတွင်းပုံရိပ်တွေနဲ့အုတ်ထုတ်တဲ့လူလို့သတင်းမီဒီယာမှာဖော်ပြကြတဲ့တတိယမြောက်တန်တရားရှိသူလွတ်မြောက်သွားတဲ့အခြေအနေကိုအခုရဲတပ်ဖွဲ့ရဲ့မှတ်တမ်းဗီဒီယိုထဲမှာတွေ့ရတာပါ။အဲ့ဒီအမျိုးသားကိုအိတ်တွေတင်ထားတဲ့တွန်းလဲတွေနဲ့တွန်းနေတဲ့အသေးကန်ဘုံခွဲခဲ့သူနေရောင်နဲ့ရှင်ပြီးလမ်းလျှောက်လာတာကိုအစောပိုင်းကဗီဒီယိုမှာတွေ့ခဲ့ရပါတယ်။ Belgium မြို့တော် Brazil လေစိတ်တိုက်ခိုက်ခံရပြီးနောက်တနာရီအကြာ Melbourne မြေအောက်ယထာဘူရာယုံအသေးကန်ဘုံခွဲတိုက်ခိုက်မှုအတွင်းမှာသေဆုံးသူ30ဦးရှိပြီးလူပေါင်း340ကျော်လဲထိခိုက်ဒဏ်ရာခဲ့ပါတယ်။ဒီတော့တွင်မှာပဲ Paris မြို့တိုက်ခိုက်မှုနဲ့တန်တရားဖြစ်ခံရတဲ့ Brazil မြို့မှာဖန်စီခံရသူဆလတ်အဗ်ဒယ်ဆလမ်ကိုဒီဘရာဇီးမြို့တိုက်ခိုက်မှုကိုစီစဉ်ခဲ့သူလို့လည်းတင်ပြရှိနေပါဗျ။အဗ်ဒယ်ဆလမ်ကတော့လောလောဆယ်သူ့ကိုဘယ်လ်ဂျီယံကနေပြင်သစ်နိုင်ငံကိုလွှဲပြောင်းမဲ့အချိန်ကိုစောင့်ဆိုင်းနေပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေတောက်ကြညာနေပဲတဲ့တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖမ်းဆီးပြီးတရားစွဲခံနေရတဲ့ចောင်းသားတွေကိုတရားရုံးအသီးသီးကနေအမှုရုပ်သိမ်းပြီးတော့လွှတ်မိတ်ထုတ်ပြန်လိုက်တာကြောင့်ចောင်းသားတွေနဲ့တခြားထောက်ခံသူစုစုပေါင်း64ယောက်ထက်မနည်းပြန်လွတ်သွားပြီလို့နိုင်ငံရေးကျင်းသားအရေးဆောင်ကြည့်လေ့လာနေတဲ့အဖွဲ့ကပြောပါတယ်။တရားရုံးတွေအပြင်ရန်ကုန်မှာရှိတဲ့တခြားတရားရုံးတွေမှာဒီကနေ့ရုံးထွက်လာတဲ့ចောင်းသားကောင်းဆောင်တွေကိုလည်းသက်ဆိုင်ရာတရားရုံးတွေကနေလွှတ်မိတ်ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းဘာကတာចောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုကျော်ကိုကိုမဖြူဖြူအောင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတဲ့ကိုလင်းထက်နိုင်တို့ကတော့အစောပိုင်းလွတ်တဲ့အထက်မှာမပါပဲရန်ကုန်တိုင်းကတခြားမြို့နယ်တွေမှာဆွဲဆိုခံထားရတဲ့အမှုတွေရှိတာကြောင့်အင်းစင်ထောင်မှာပြန်ဆောက်နေရတယ်လို့နောက်ဆုံးသတင်းတွေကသိထားရပါတယ်။ထောင်သီးသီးမှာအကျဉ်းချခံထားရတဲ့တခြားနိုင်ငံရဲ့အကျဉ်းသား100နီးပါးကိုတော့အခုအချိန်မှစစ်စစ်နေပြီးမကြခင်ရပိုင်းအတွင်းပြန်လွှတ်ပေးမယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကဗီအိုကိုပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီအထက်မှာအကျဉ်းချသတင်းမီဒီယာသမားတွေပါမယ်မပါဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံရဲ့အကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ရဲ့စည်းရုံးရဆိုရင်တော့ထောင်ချခံထားရတဲ့နိုင်ငံရဲ့အကျဉ်းသားစုစုပေါင်း100ကျော်ရှိပြီး400ကျော်ကအမှုမျိုးစုံနဲ့တရားစွဲဆိုခံထားရတယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကမနေ့တုန်းကပဲလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံရဲ့ပထမဆုံးကြေညာချက်မှာတော့နိုင်ငံရေးကျင်းသားလူမျိုးရေးဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရရဲ့ဦးစားပေးလုပ်ငန်းစဉ်ဖြစ်ပြီးဒီလူတွေအခုမြန်မာရိုးရာနှစ်တကူကာလမှာလူမျိုးလာဖို့အမြန်ဆုံးနှိမ့်နှိုင်းဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်
နိုင်ငံသားတိုင်းပြည်တစ်ခုကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်ခဲ့ကြတဲ့မြောက်ကိုရီးယားနိုင်ငံသား73ယောက်တောင်ကိုရီးယားနိုင်ငံမှာခိုးလုံခွင့်တောင်းခံထားကြတယ်လို့တောင်ကိုရီးယားကပြောပါတယ်သူတို့တွေအလုပ်လုပ်ခဲ့ကြတဲ့နိုင်ငံသားတိုင်းပြည်ကိုတော့တောင်ကိုရီးယားပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကထုတ်မပြောပါဘူးအခုလိုမြောက်ကိုရီးယားနိုင်ငံသားတွေတခြားနိုင်ငံမှာခိုးလုံခွင့်တောင်းတာဟာတောင်ကိုရီးယားကတင်သွင်းနှားချတာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားကအမြဲတမ်းပြစ်တင်ပြောဆိုလေးရှိပါတယ်။မြောက်ကိုရီးယားအစိုးရဟာဒီကနေ့အစောပိုင်းတုန်းကလည်းတောင်ကိုရီးယားသမ္မတပါကွန်ဟေးကိုနှုတ်နဲ့ကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ပြောဆိုပါသေးတယ်။တောင်ကိုရီးယားသမ္မတကပြီးခဲ့တဲ့သတင်းပတ်ဝါရှင်တန်မြို့တော်မှာအမေရိကန်ပြည်ထောင်စုကအရှင်ဖြစ်လက်ခံကျင်းပတဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အတွက်တိုက်ခိုက်ပြောဆိုတာပါ။မစ်ပါကာကိုရီးယားကျွန်းဆွယ်မှာစစ်ပွဲတရဖြစ်လာအောင်ပိုလှုပ်နေတဲ့ဘာနဲ့မှမတူတဲ့မကောင်းဆိုးဝါးအမျိုးသမီးတယောက်လို့မြောက်ကိုရီးယားပြောခွင့်ရကပြောတာပါ။ကုလိုမြောက်ကိုရီးယားရဲ့စော်ကားပြောဆိုမှုပေါ်တောင်ကိုရီးယားအစိုးရဘက်ကလည်းသူတို့ခေါင်းဆောင်တွေကိုထိခိုက်စော်ကားတဲ့အပေါ်တတိပေးပြီးအပြင်းထန်တုတ်ပြန်ခဲ့တယ်လို့ပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနသူပြောခွင့်ရပတ်ဆွန်ချင်းကပြောပါရရှင်။
မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုအသစ်တွေကိုလူခွင့်ရေးဖွဲ့တွေကထောက်ခံကြပါတယ်။စီးပွားရေးတန်ခတ်မှုတွေကြောင့်တိုင်းပြည်တွင်းမှာဆင်းရဲမွဲတွေစွာနေထိုင်နေကြရတဲ့ပြည်သူတွေရဲ့ဘဝပိုပြီးတော့ခက်ခဲသွားမှာဖြစ်ပေမဲ့လည်းအခုလိုထောက်ခံကြတာပါ။မြောက်ကိုရီးယားနိုင်ငံပေါ်ဖိအားပေးဖို့စဉ်းစားချက်တစ်စုံလုံးကအရေးကြီးတဲ့အကြောင်းကတော့နိုင်ငံတကာရဲ့ဥပဒေပေါင်းပြန်မှာဆက်ပြီးနေထိုင်လို့မရဘူးဆိုတာကိုမြောက်ကိုရီးယားအစိုးရတကယ်တမ်းသိလာစီမှာဖြစ်တဲ့အကြောင်း လူ့ခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားမှု Phil Robertson ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဇန်နဝါရီလမှာ၄ကြိမ်မြောက်နျူကလ িয়ার ဆန့်သတ်မှုလုပ်ပြီးဖေဖော်ဝါရီလမှာတာဝန်ပြစ်ဒုံးရင်ပြစ်လွတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားပေါ်ကုန်သွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာကန့်သတ်ချက်တွေကိုကုလသမဂ္ဂကချမှတ်ထားတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း85နိုင်ငံထဲက48နိုင်ငံမှာအသက်15နှစ်အောက်ကလေးတွေတည်ဆုံရတဲ့အဓိကအကြောင်းရင်း၅ခုတည်းရင်းနှစ်တည်ဆုံတာဟာထိဆုံးကပါနေတယ်လို့ WHO ကပြောလိုက်ပါတယ်။မြောင်းတွေ၊ရေအိုင်တွေ၊တူးမြောင်းတွေဒါမှမဟုတ်ရေကန်တွေဟာအထူးသဖြင့်အန္တရာယ်ရှိတယ်လို့ WHO ကပြောပါတယ်။အာရှဒေသမှာ15မိနစ်တိုင်းကလေးငယ်တယောက်ထက်မနည်းရင်းနှစ်တည်ဆုံနေရတယ်ဆိုတာကိုဒေတာရင်းကောက်ယူတဲ့စစ်တမ်းတွေကပြပါတယ်ခင်ဗျာ
။တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုသတင်းစောင်းပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။တာယာဝတီတရားရုံးမှာအမှုရင်ဆိုင်နေရတဲ့တပိတ်မောက်ကြောင်းသားတွေနဲ့ဝင်းရံပြည်သူစုစုပေါင်း69ဦးကိုပုံမှန်494အရအမှုပြန်လည်ရုပ်သိမ်းလိုက်ကြောင်းတရားသူကြီးကကြီးညာပြီးတော့ဒီကနေ့ညနေမှာပဲပြန်လွှတ်ပေးလိုက်ပါပြီ။အကျဉ်းထောင်ကနေအမှုရင်ဆိုင်နေရသူ34ဦးနဲ့အာမခံနဲ့အပြင်ကနေအတရားရင်ဆိုင်သူ35ဦးတို့ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြသူတွေနဲ့ဝန်ရံသူတွေဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ကျောင်းသားတွေနဲ့ဝန်ရံပြီးသူ69ဦးကိုတာယာဝတီတရားရုံးကနေဧပြီလ10ရက်နေ့ညနေ 4:00 ထုတ်ကန်ဒီအချိန်မှာပဲပုံမှန်494ရအမှုပိတ်သိမ်းပြီးလွှတ်မိတ်ကြေညာခဲ့တယ်ဆိုပြီးဘကတာများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်ကိုတီးဟဝင်းတင်ကဆိုပါတယ်
ပြားတွေရနေပြီးတော့ဒီလွတ်မိတ်ဆိုတာသူဖတ်ပြသွားလေကိုလေးနဲ့လွတ်တယ်ပေါ့နော်လေကိုလေးနဲ့မှုရုပ်သိမ်းချောင်းဆိုပြီးတော့ကျွန်တော်တို့လွတ်ပေးလိုက်တယ်လွတ်ပြီးတော့အခုလောလောဆယ်ကျွန်တော်တို့ထောင်ပြောင်းအောင်ပဲဗျာထောင်ပြန်ပြီးတော့လိုအပ်တဲ့ထောင်ပုံစံတွေပါပြည့်အောင်မယ်ပြီးတော့မှကျွန်တော်တို့ပြန်ဖတ်လာမှာကျွန်တော်တို့အခုဟိုရီမန်းကြောက်ကတော့ကျွန်တော်အစောကြီးတဲ့အရှင်ညာတဲ့အတိုင်းကျွန်တော်တို့တပိတ်မောက်ကြောက်စာတိုင်းအောင်သွားပြီးတော့ကျွန်တော်တို့ကာရောပြုမယ်ကာရောပြုပြီးသွားလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာပဲလမ်းဖွဲ့မယ်ပေါ့နော်အဓိကလွတ်တဲ့အပေါ်မှာပြောချင်တာကတော့ကျွန်တော်အစောကြီးတဲ့ဒီဥစ္စာမတရားဆန်းစည်းအချင်းချခံတာဖြစ်တယ်ဒီတော့ပို့ပြီးတော့စောစောကိုလွတ်တင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့လွတ်ပေးရအစိုးရတဲ့တရားအနေနဲ့လွတ်ပေးရတော့ဒါဒီမိုကရေစီရဲ့ခြေလှမ်းအစဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကြိုးဆိုပါတယ်ပြီးတော့နောက်တစ်ချက်ပြောချင်တာကျွန်တော်တို့ရဲ့ဒီမိုကရေစီပညာရေးတိုက်ပွဲကမပြီးဆုံးသေးပါဘူးဒီကျွန်တော်ဒီမိုကရေစီတိုက်ပွဲရဲ့အလောင်းအမြင့်မားဆုံးမြင့်သားတွေပဲရှိသေးတယ်ကျွန်တော်တို့လူလားချက်တွေပြေဝါးရဲ့ဒီဆက်လက်တိုက်ပွဲဝင်ရအောင်ပါလို့ကျွန်တော်ပြောချင်ပါတယ
်ဒါပေမဲ့အမှုပေါင်း20ကျော်ကနေအမှုပေါင်း80ကျော်နဲ့တရားစွဲဆိုခံထားရတဲ့ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းသွေးတက်မဖြူဖြူအောင်ကိုနန္ဒဆီအောင်တို့ကိုတော့တခြားအမှုများကြံနေသေးတာကြောင့်ထောင်ကပြန်ခေါ်ထားတယ်ဆိုပြီးចောင်းသားကောင်းဆောင်ကိုနန္ဒဆီအောင်ကဆိုပါတယ
်ဆောင်ကသူတို့စီကိုကျွန်တော်ရေးဆွေးရဲနေတဲ့ပြည်ကိုကျွန်တော်ရောက်လို့ပြောနေတာအားမတည်ရင်ကျွန်တော်ကတော့ဒီရဆွေးတဲ့တာဝရီအမှုပြန်ပေးခြင်းရတာပါကျွန်တော်ရေးဆွေးရဲနေတဲ့ပြည်ကိုထောင်ကပြန်လာခဲ့ပါဘူးပြောတော့ကျွန်တော်တို့ရောင်းမှုတွေကျွန်တော်ကြံခဲ့ရင်ကြံခဲ့လို့လို့မရအောင်
ဒီအတွက်ဒီကောင်းဆောင်တွေကတော့ပြန်လည်လွတ်မြောက်ရေးမသေးကြသေးဘူးလို့ဆိုပါတယ်မန္တလေးဥပို့ထောင်မှာတော့ဗကြံပိတ်ရမတိုင်ခင်လွတ်ရစေကံဒီအကျဉ်းသား200ကျော်လွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေတော့မပါဝင်သေးဘူးဆိုပြီးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသိန်းအောင်မြင့်ကပြောပါတယ
်နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူးအခုလေးနေကျွန်တော်အောင်မြင်သားစံတရားရုံးမှာရှင်းနေကြီးဥဆောင်ဝင်ရုံးဆောင်လာကျွန်တော်အခုလေးနေလာတော့ရင်းနဲ့ရှင်းနေကြီးပြန်ခေါ်သွားတယ်ပေါ့နော်မင်းမျိုးရှင်းနေကြီးဆိုတော့ရုံးကြီး22ရက်နေ့လို့တော့ပြန်ချိန်လိုက်တယ်ဆိုတော့တရားသူကြီးကအဲ့ဒီပုံမှာသူ့ကိုလွတ်ဖို့မလွတ်ဖို့အပေါ်အားဟာကဒီဥပဒေရရှိအောင်ဆုံးပြရမှာလဲဆိုပြီးတော့အဲအဲ့ဒီမှာတော့အငင်းခုံတွေဖြစ်နေရသေးတယ်ရှင်းနေရလွတ်ပေးဖို့မလွတ်ပေးဖို့ဆိုပြီးတော့အခုနောက်ဆုံးအဖြေမထက်တာနဲ့ထောင်ပြန်ခေါ်ရတယ်အမကြီ
းအေဘီလာ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမအဦးဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်တင့်မြင့်ဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှပဲចောင်းသားနဲ့တက်ကြွလှုပ်ရှားသူတွေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ပုံမှန်ခွဲကကြီးအရနိုင်ငံတော်သမ္မတဟာလွတ်ငင်းချမ်းသာခွင့်ပေးနိုင်တယ်လို့ပြမှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရလဲမိသည့်အစိုးရရှိနေမစိုးစစ်ဆေးစီရင်တဲ့အမှုတွေမှာစီရင်ချက်မချမီလူတယောက်ကိုဆွဲဆိုထားတဲ့အမှုတွေကိုရေဘဝအဖြစ်ဖြစ်စေ၎င်းကိုကြားနာစစ်ဆေးနေတဲ့ပြမှုများနဲ့ပြမှုတရက်နဲ့ဆက်လင်းရဖြစ်စေပြမှုအများနဲ့ဆက်လင်းရဖြစ်စေ 第二要一送片切片有得能将我破片他辣椒等你脚架母亲三年来的北茂江那里过帮马里过里呀变来落北来打来批八来先
မအေးမှာပြောပြခဲ့တာပါရှင်အခုလိုနိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံရေးအရပြန်လွှတ်ပေးလိုက်တာဟာဖြစ်တဲ့ဖြစ်လိုက်တဲ့ကိစ္စဖြစ်တယ်လို့ဗကဒကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကလည်းပြောပါတယ်ဒီကနေ့တရားရုံးမှာရင်ဆိုင်ခဲ့ရတဲ့အခြေအနေတွေပါဝင်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ငံကပြောပြပေးပါဦးမယ်ရှင
်ဟုတ်ကဲ့ပါနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာ NLD အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်လိုက်ပြီးတရားအကြံမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားအတော်များများဒီကနေ့ပြန်လည်စတင်လွတ်မြောက်လာကြပြီဖြစ်ပါတယ်။အခုလိုအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအတော်များများကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကကျောက်တရားတရားရုံးမှာအမှုရင်ဆိုင်ဖို့ရောက်ရှိနေစဉ် VOE ကိုအခုလိုပြောပါတယ်။
ကျွန်တော်သဘောထားကတော့ကျွန်တော်တို့ဒါကျောင်းသားတွေဟာပြောတဲ့ဆုံးကြီးအကျုံးလွန်ထားခြင်းမရှိတဲ့နိုင်ငံရေးကိုဆောင်ရွက်လို့ထောင်ချခံထားရတာဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးအရပဲကျွန်တော်တို့ပြန်လွတ်ပေးရဆိုတာကဖြစ်တင်ဖြစ်လိုက်တဲ့ကိစ္စတစ်ခုလိုပဲကျွန်တော်တို့မှာရဲ့အဲ့ဒီလိုမျိုးဖြစ်တင်ဖြစ်လိုက်တဲ့ဒီလိုအမှုတွေကိုပြန်လည်ရုပ်သိမ်းပေးပါဆိုတာကိုလည်းကျွန်တော်တို့ငွေခါကတောင်းဆိုထားပြီးသားလည်းဖြစ်ပါတယ်ပြီးတော့ဒီလိုမျိုးရုပ်သိမ်းလိုက်တဲ့အတွက်ကြောင့်မလို့အခုလက်ရှိဒီစီမံခန့်ခွဲနေအဆိုးရနေတယ်ဒါနိုင်ငံရေးအကျိုးအမြတ်တစ်စုံတစ်ရာရရှိနိုင်လိမ့်မယ်လို့လည်းကျွန်တော်တို့ပြောလင့်ပါတယ်
ဟုတ်ကဲ့သမရဦးထင်ကျော်နဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရပေါ်မှာရောကိုကျော်ကိုကိုတို့ဘာကတာရဲ့သဘောထားလေးသိပြစေ
။ဟုတ်ကဲ့ကျွန်တော်တို့တော့ဒီရက်သားအစိုးရစစ်စစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ပေါ်တယ်တောက်လျှောက်ဟိုအပိထောက်ခံခဲ့တဲ့တောင်းဟိုတောင်းသားတမကတစ်ခုဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဖြစ်စေခြင်းနဲ့ရက်သားအစိုးရဆိုတာကလုံးလုံးစစ်တပ်ကပါဝင်ဆက်ဖက်ခြင်းမရှိတဲ့ရက်သားစစ်စစ်ဆိုရအောင်ဆိုလိုတာဖြစ်တယ်။ပြီးတော့ထုတ်ဖို့ရေးအဲ့အခက်ကလာဒီတွေ့ရတဲ့ဖြစ်ရှိပေးဒီကိုအခြေခံဥပဒေအောက်ပါနေပြီးစီမံခန့်ခွဲရတာဟာမလွတ်လပ်ဘူးအခက်အခဲမျိုးစုံရှိရဆိုတော့ကျွန်တော်တို့ဟိုလေ့လာတွေ့ရှိပြီးဖြစ်တယ်ဒါကြောင့်မလို့ဒီအချက်လက်ကိုအခြေခံ1980ပေးဒီကိုအခြေခံဥပဒေကိုဟိုအမြန်ဆုံးပြည်ရင်ကြောင်းလဲဖို့ကြောင်းလဲပြင်ဆင်ဖို့ကျွန်တော်တို့ဟာဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ဒီ NLD အဖွဲ့ချုပ်ကိုရောဦးထင်ကျော်တမနာဦးထင်ကျော်ဦးဆောင်တဲ့အစိုးရကိုရောတိုက်တွန်းထားတာတွေလည်းရှိပါတယ်ဟောလက်တွေ့တကယ်ဆောင်ရွက်ဖို့လိုအပ်တာတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအများဆုံးပြင်ဆင်ရေးလည်းဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရုံးကဧပြီ9ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့သမရကနိုင်ငံရေးကျင်းသားတွေပြစ်ဒဏ်လွန်ကျင်းခွင့်ပေးနိုင်ဖို့အသုံးပြုနိုင်တဲ့ဥပဒေနီလန်း၃ခုကိုဖော်ပြထားပြီးတော့နိုင်ငံရေးကျင်းသားတွေအများဆုံးလွတ်နိုင်မဲ့နီလန်းကိုအသုံးပြုသွားမယ်လို့ဖော်ပြခဲ့တာပါအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအတော်များများပြန်လည်လွတ်မြောက်လာကြပြီမဲ့ဘာကသာကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကိုလင်းထက်နိုင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတင့်နဲ့မဖြူဖြူအောင်တို့ကတော့အခုနောက်ဆုံးသတင်းတွေထွက်ပေါ်တဲ့အထိတော့ပြန်မလွတ်သေးပဲဖြစ်နေပါတယ်ဒီအချိန်နဲ့ပတ်သက်ပြီးတော့ကိုကျော်ကိုကိုကတော့အခုလိုရှင်းပြပါတယ
်အဲဟုတ်ကဲ့ဗျာဒီနေ့ကျွန်တော်တို့ဒီကြော်သူသားတရားရုံးကဆွဲထားတဲ့အမှုကိုကျွန်တော်ကိုနန္ဒာစစ်အောင်မဖြူဖြူအောင်တောင်းရဆလုံးကိုအဲပုံမှန်ဆက်စစ်ပြီးအားလုံးပေါ့နော်ကျွန်တော်ရုပ်သိမ်းလိုက်တယ်ခင်ဗျာကျော်သူသားတရားရုံးတရားရုံးမှရှိတယ်ဒါမှမဟုတ်မှဒီတရားဥပဒေတရားရုံးကဆွဲထားတဲ့ပုံမှန်အားလုံးနဲ့ရုပ်သိမ်းရလို့ကြားတယ်ကျွန်တော်ကခုမှရုံးမယုံပါပဲရုပ်သိမ်းရသေးတယ်။ကျန်တဲ့ယုံကြီးရှိနေပါသေးတယ်။ခုတည်းကလည်းရှိအမှုတွေဆွဲထားတာရှိနေပါသေးတယ်။ကျန်တဲ့ယုံကကျွန်တော်အတွက်ဆိုလို့ရှိရင်တစ်တယုံထွက်လာတာဖြစ်တဲ့အတွက်နှစ်ယုံပါပဲရုပ်သိမ်းရဆိုတော့ကိုယုံချန်ပါသေးတယ်ခင်ဗျ။အော်အခုကျတော့တို့ဒီအမှုကင်းအမှတ်တမ်းရာကြည့်ရနေပြီးတော့အဲ့ဒီယုံကျန်တဲ့ယုံကြီးဘယ်နည်းတွေမှာချိန်ထားလဲဆိုတာကိုတို့ရဲ့အထက်အရာကြီးကိုပြင်ခံတာကိုကျွန်တော်တွေ့ရတယ်ခင်ဗျ။ဒါပေမဲ့တို့လည်းဘာဆက်လုပ်မလဲဆိုတော့ကျွန်တော်တို့အတိအကျမသိရသေးပါဘူး။တို့လုပ်ငန်းဆောင်တာတော့ရှိကောင်းရှိမှာပါ။ဒါပေမဲ့ကျွန်တော်တို့ဟာဒီစိတ်ထောင်ပြန်ပို့ရမလားအဲဒီမရပဲဒီဝတန်းတွေအကုန်လုံးရှုပ်သိမ်းပြီးလွတ်မလာဆိုတာကိုဟိုစိတ်ချမပြတ်သားသေးဘူးခင်ဗ
ျဒါပြင်ဘာကသာကျောင်းသားကောင်းဆောင်ကိုလင်းထက်နိုင်ကလည်းကြီးမနိုင်တရားရုံးမှာသူရင်ဆိုင်နေရတဲ့အမှုကိုပြန်ရုပ်သိမ်းခဲ့ပေမဲ့လည်းတခြားတရားရုံးတွေမှာအမှုတွေကြံနေတုံးပဲလို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးသူပြောတာကတော့
ဟုတ်အခြေအနေကတော့ဟိုကျောင်းထင်းနဲ့ဟိုဗမာပြည်ရဲ့နှစ်ကောင်းမများစွာဟိုဘောနော်အသားချနေတဲ့လောတုံးလုံးကြီးပြဿနာပေါ့နော်ဟို POPC ရဲ့အားနည်းချက်ဒီပေါ့ဒါတွေကပြဿနာရှိနေလို့လည်းကျွန်တော်အခုသုံးသပ်မိရပေါ့အခုလည်းဒီချိန်လေးဒီပြောရရင်တော့ကျွန်တော်ဟိုဘာမှမဆိုပြန်ဖြစ်နိုင်ခဲ့ဗျ
ဒီကနေ့လွတ်မြောက်လာတဲ့အထက်မှာတာယာဝတီအကျဉ်းထောင်ကကျောင်းသားကျောင်းသူ30ကျော်အပါအဝင်88မျိုးဆက်ခေါင်းဆောင်မမီမီလည်းပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်စုံစမ်းတင်ပြခဲ့တာပါ။တရားရုံးတချို့ကအမှုရုပ်သိမ်းလိုက်ပေမဲ့လို့တခြားမျိုးနဲ့တရားရုံးတွေကအမိန့်ဆောင်နေတဲ့ကြောင်သားခေါင်းဆောင်၅ဦးလည်းမကြခင်ဒီနေ့ညနေဘက်မှာပြန်လည်လွတ်မြောက်လာမယ်လို့သိရပါတယ်။မဖြူဖြူအောင်ကိုမင်းသွေးတိကိုနန္ဒဆေးအောင်တို့၃ဦးကတော့တာယာဝတီထောင်ရှိမှာပဲကြံနေတဲ့မြို့နယ်တရားရုံးလွှတ်မိန်တွေစောင့်နေပြီးအခုည9နာရီမှာလွတ်မြောက်မယ်လို့သိရပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်တိုင်းကအမှုတွေရင်ဆိုင်နေရဆဲဖြစ်တဲ့ကိုကျော်ကိုကိုနဲ့ကိုလင်းထက်နိုင်တို့လည်းကြံမြို့နယ်တရားရုံးလွှတ်မိန်တွေစောင့်နေပြီးဒီညပဲလွတ်မြောက်မယ်လို့သိရပါတယ်ရှင်။ဒီမိုကရေစီပညာရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့လက်ဗရန်တာယာဝတီမှာအမှုရင်ဆိုင်နေရတဲ့ကြောင်သားအများစုကိုဒီကနေ့လွန်ကျင်းချမ်းသာခွင့်ပေးလိုက်တယ်လို့ပဲပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမကြခင်ရပိုင်းအတွင်းလွှတ်ပေးဖို့စီစဉ်နေတယ်လို့သမရယုံဝင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။နိုင်ငံရေးအကျဉ်းသားတီးတန့်ကိုသာသမရရဲ့လွန်ကျင်းချမ်းသာခွင့်နဲ့လွှတ်ပေးမှာဖြစ်လို့စနစ်တကျစီစဉ်နေတယ်လို့သူကပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရအသစ်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအပါအဝင်နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့အမှုရင်ဆိုင်နေကြရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးကိုဦးစားပေးလှုံ့ဆော်သွားမယ်လို့မနေ့ကကြေညာချက်တစောင်ထွက်ပြီးတဲ့နောက်ပိုင်းဒီမိုကရေစီကျောင်းသားလှုပ်ရှားမှုမှာပါဝင်လို့ဖမ်းဆီးခံရတဲ့ကျောင်းသားကျောင်းသူတွေဒီကနေ့မှပဲလွတ်မြောက်လာပါတယ်။ဒါအပြင်အကျဉ်းထောင်တွေထဲမှာပြစ်ဒဏ်ချခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းမကြမီရပိုင်းအတွင်းမှာလွတ်ပေးဖို့စီစဉ်နေတယ်လို့တမနာယုံဝင်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထွေးက VOE ကိုပြောပါတယ
်။ပြစ်ဒဏ်ချခံနေတဲ့နိုင်ငံရေးအကျဉ်းသားနိုင်ငံရေးတကြလှုပ်ရှားသူအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီစဉ်မှုတွေတုံနေတယ်။အဲကောင်ကတော့ဟိုစီစဉ်ပြီးတာနဲ့တမနာကအပါဒဏ်လောက်အောင်ပေါ့နော်။လွန်ငင်းတတာပဲ။ပြစ်ဒဏ်လွန်ငင်းကုန်ပေါ့နော်။အဲ့ဒါလုံးပဲ။အဲ့လုံးမဲ့လူငယ်စတာဝင်ရတဲ့လူတွေကအများဆုံးပေါ့နော်ဒီနေ့တော့နေချင်မှမေးပဲ
နိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုသာသမဏလူငယ်ချမ်းသာခွင့်နဲ့လွှတ်ပေးဖို့စီစဉ်ထားပြီးစနစ်တကျလေးလာဆန်းစစ်မှုတွေလုပ်နေရကြောင်းကြံ့ကြာမှုတွေရှိနေတာဖြစ်တယ်လို့ဦးစောထေကဆက်ပြောပါတယ
်ဆက်ဆံရတာနဲ့စစ်စစ်မှုတွေလုပ်နေတယ်လုပ်နေတော့ဟိုအဓိကဟိုဥတီချက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားပေါ့နော်နိုင်ငံရေးတက်ကြွလှုပ်ရှားသူရှိရတယ်နောက်တစ်ချက်ကတော့ဟိုပါရန်ဖြစ်တဲ့အတွက်အဲ့လိုမျိုးအဲ့ဒီဂျီကိုတတ်မှတ်တဲ့လူပေါ့အဲ့တတ်မှတ်တဲ့နိုင်ငံရေးအကျဉ်းသားကိုအဲ့သူ့ကိုပဲလွတ်အောင်လို့လုပ်နေတဲ့အတွက်စီစဉ်မှုကနည်းနည်းလေးကြာနေတယ်ကြာနေတယ်အရင်ကဟိုဟာမျိုးလိုပြစ်တယ်အကုန်လုံးပေါ့နော်အချင်းတောင်အားလုံးမှရှိတဲ့ခါမျိုးကိုအကုန်လုံးအိုးရောရောကြောက်ရောရောပေါ့နော်အဲ့လိုမဖြစ်စေချင်တဲ့သဘောအရာပေါ့နော်ဆိုလိုတာကတာမန်ရာဇဝတ်မှုကျင့်မှုတွေပေါ့နော်ကမ္ဘာနဲ့ဒီစီကအကျဉ်းသားခံနေတဲ့လူတွေမပါအောင်နိုင်ငံရေးအကျဉ်းသားတည်တံ့ပါတော့အဲ့လိုမျိုးဟိုစစ်စစ်ပြီးတော့လွတ်မြောက်ဟိုစစ်တမ်းလုံငင်းကိုပေးနိုင်ဖို့လုပ်နေတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုနိုင်ငံရေးအကျဉ်းသားအဖြစ်ပေါ့နော်ဒီပြည်ထောင်ချခံရတဲ့သူတွေကို AAPP ဒီနိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအသင်းကပြောတာတော့122ဦးရှိပါတယ်ဆရာတို့ကစစ်စစ်နေတဲ့အပိုင်းမှာရောလူဘလောက်လောက်များရှိပါလဲဘလောက်လောက်ကိုများလွတ်ပေးဖို့အစီအစဉ်နေပါလဲခင်ဗျာနိုင်ငံရေးပေါ့
အဲနိုင်ငံပေါ့နော်အချင်းဒီဘက်မှာတော့ကျွန်တော်တို့အတိအကျတော့အများစုစီစဉ်မှုတွေလုပ်နေပေါ့နော်ဟုတ်ကဲ့စီစဉ်နေသေးပဲဥရေကတော့တရားအောက်လာမှုအဲ့တော့လောလောဆယ်တော့စီစဉ်နေတယ်ပေါ့နော်ဟောအခုလောလောဆယ်တော့စီစဉ်နေသေးအဲ့လိုပဲပြောလို့ရဟုတ်
နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကပြဋ္ဌာန်းထားတာကတော့လက်ရှိအကျဉ်းထောင်တွေထဲမှာအကျဉ်းကျခံနေရတဲ့သူတွေထဲမှာသတင်းတောက်တွေနိုင်ငံရေးတက်ကြလှုပ်ရှားသူတွေလေသမားတွေအပါအဝင်နိုင်ငံ121ယောက်ရှိပြီးတော့အားလုံးလွတ်မြောက်ဖို့လိုတယ်လို့ AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုဘိုကြီးကပြောပါတယ
်။ဟိုကျွန်တော်တို့ကတော့ကျွန်တော်တို့ပေးထားတဲ့စီရင်နေတဲ့သူတွေကဒီနိုင်ငံရေးနဲ့ဆက်ဆက်ပတ်သက်ပြီးတော့အဖမ်းခံတဲ့သူတွေဆိုတော့သိကြတယ်။ဒါတော့ဒီလူတွေအကုန်လွတ်မြောက်လာဖို့လိုအပ်ပါတယ်။အဲ့ဒီမှာတက်ကြွလှုပ်ရှားသူတွေပါမယ်သတင်းမီဒီယာသမားပါမယ်လေသမားရေးလှုပ်ရှားသူတွေပါမယ်အလုပ်သမားရေးပါမယ်နောက်ရခိုင်ဒေသခံတွေပါမယ်ဥမာမနေ့တနေ့မှာထောင်ချလိုက်တဲ့ဒီရခိုင်တပ်မတော်နဲ့ဆက်ဆက်ပတ်သက်တဲ့သူပြီးတော့ထောင်ချခံရတဲ့သူ22ယောက်ရှိပါတယ်ဒါဒီလူတွေလည်းပါဖို့လိုအပ်ပါတ
ယ်။သမားရုံးဝင်ကြီးဌာနဒီပြောခွင့်ရပုဂ္ဂိုလ်ကပြောတာကဒီပြည်နယ်ကြားခံနေရတဲ့ငွေအကျဉ်းသားကသူတို့အနေနဲ့စီစဉ်နေတာကတရားအောက်ပဲရှိရလို့ပြောပါတယ်ဆရာ။အဲ့ဒီပုံမှာရောဆရာတို့ဘယ်လိုများသဘောထားခွဲရတာရှိပါလဲ
။ဟိုသူတို့ကဘယ်လိုပုံစံမျိုးတွေနဲ့ရွေးချယ်တယ်လဲဆိုတော့ကျွန်တော်သိချင်မသိပါဘူး။မသိတဲ့အခါကျတော့ကျွန်တော်တို့ပြောရခက်ပါတယ်။ကျွန်တော်တို့ကတော့ကျွန်တော်တို့ဒီသိချင်ချင်အရင်လက်ကျန်နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီလက်ထက်ကျဲဟိုကကျွန်တော်တို့စနစ်ကျန်နေတာကိုချိန်ပြီးတော့လုပ်ခဲ့တာပါ။
ဒီကနေ့လက်ဗဒန်တာယာဝတီမှာအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူအများစုနဲ့သူတို့နဲ့အတူဆန္ဒပြမှုမှာပါဝင်ခဲ့တဲ့သူတွေကိုအမှုကနေရုပ်သိမ်းပြီးတော့လွှတ်ပေးလိုက်တာဖြစ်ပါတယ်။ ဒါပေမဲ့လည်းဒီမိုကရေစီကြောင်းသားလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့ကြတဲ့မဖြူဖြူအောင်ကိုနန္ဒစစ်အောင်ကိုမင်းသစ်သစ်ကိုကျော်ကိုကိုနဲ့ကိုလင်းထက်နိုင်တို့ကတော့အမှုမပြတ်သေးတဲ့အတွက်လွတ်မြောက်ခြင်းမရှိသေးပါဘူး။ဒါအပြင်အချင်းထောင်တွေထဲမှာပြစ်ဒဏ်ချခံရတဲ့ Unity Channel Editor နဲ့သတင်းတော်၄ယောက်အပါအဝင်တခြားနိုင်ငံရေးတက်ကြလှုပ်ရှားသူတွေကတော့လွတ်မြောက်ခြင်းမရှိသေးပါဘူး။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်တက်လာပြီးသတင်းဘက်တစ်ပတ်အကျော်မှာပဲဒီအမှုရင်ဆိုင်နေရတဲ့ចောင်းသားចောင်းသူတွေကိုလွတ်မြောက်ပေးလိုက်ပြီးတော့ပြစ်ဒဏ်ချခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလူငင်းချမ်းသာ권ပေးဖို့တမနာဦးထင်ကျော်ကစီစဉ်နေပါတယ်။အခုလွတ်ပေးလိုက်တဲ့ចောင်းသားចောင်းသူတွေကိုတော့ပြစ်မှုဆိုင်ရာဥပဒေပုံမှ494အရအမှုရုပ်သိမ်းပြီးတော့လွတ်ပေးလိုက်တာဖြစ်တယ်လို့ပြစ်ဒဏ်ချခံရပြီးသားနိုင်ငံရေးအကျဉ်းသားတွေကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ204ပုံမှကွဲကာကြီးအရတမနာရဲ့လုံပိုင်권နဲ့ပြစ်ဒဏ်လူငင်းချမ်းသာ권ပေးမှာဖြစ်တယ်လို့တမနာရုံးဝင်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ဒီအတွက်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံတည်ပြုမှုရယူစရာမလိုပါဘူးခင်ဗျာ။
ဒေါ်ဆန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်းအမြံခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွှတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်းအမြံခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီးဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဥတီစေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြက်လားလာတွေကိုအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင
်။မြန်မာနိုင်ငံချင်းတောင်တီးတီးမှာပြစ်ဒဏ်ချခံနေရတဲ့နိုင်ငံရေးကျဉ်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူငင်းတက်တာ권ရရှိပြီးအ мян ဆုံးပြန်လည်လွတ်မြောက်ရေးအတွက်လိုအပ်တဲ့စစ်စစ်တာတွေကိုဆောင်ရွက်လျက်ရှိနေပြီးတော့လုံထုံးလုံနည်းတွေနဲ့ညီဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီကနေ့ရဆွေးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လက်မှတ်ရေးထိုးပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့မှာတရားရုံးအသီးသီးကနေပြီးတော့လွှတ်မိန်တွေနဲ့လွှတ်ပေးလိုက်တဲ့စနပြကျောင်းသားတွေနဲ့နိုင်ငံတကာလှုပ်ရှားသူတွေအရင်နဲ့ပတ်သက်ပြီးတော့လည်းဒီလိုတက်ဆိုင်တဲ့ပြစ်မှုတွေကိုပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄၄နဲ့အညီအမှုရုပ်သိမ်းဖို့အတွက်ဆောင်ရွက်တာမှာဥပဒေနဲ့နေဥပဒေပါအောက်ပါအချက်တွေတိုင်းဆောင်ရွက်ရတယ်ဆိုပြီးတော့၄ချက်ကိုဖော်ပြထားပါတယ်။အရာတွေကတော့အမှုစစ်ဆေးဖို့ချိန်ဆတဲ့နေရဖြစ်တာလျှက်လူအဖြစ်ဆောင်ရွက်တဲ့လူကအမှုကိုရုပ်သိမ်းပေးဖို့လျှောက်ထားတာတက်ဆိုင်ရာဥပဒေရုံးကအမှုရုပ်သိမ်းမှုဆုံးဖြတ်ပြီးတက်ဆိုင်ရာတရားရုံးကိုအမှုရုပ်သိမ်းပေးပါလို့လျှောက်ထားတာတရားရုံးကအမှုရုပ်သိမ်းမှုလျှောက်ထားချက်ပေါ်ခွင့်ပြုတာအဲ့ဒီအချက်လေးချက်ပါဝင်ပါတယ်အဲ့လုပ်ငန်းစဉ်တွေကို၈ရက်၄လ2016ရဲ့နှစ်မှာအမှုစစ်ဆေးဖို့တရားရုံးကချိန်ဆထားသူတွေအတွက်အပြီးဆောင်ရွက်နိုင်ပေမဲ့ဒီကနေ့မှာအမှုစစ်ဆေးဖို့ချိန်ဆထားခြင်းမရှိတဲ့လူတွေအတွက်အချိန်မီဆောင်ရွက်နိုင်ခြင်းမရှိတာကြောင့်နှစ်တကူရုံးပိတ်ရဲ့ကုံဆုံးပြီးတဲ့နောက်တရားရုံးတွေဖွင့်လှစ်တဲ့အချိန်မှာအ мян ဆုံးဆက်လက်ဆောင်ရွက်ပြီးမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်လက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘက်ဂရက်မြို့တော်တရားကြားခီးစဉ်အတွင်းအီရတ်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။အီရတ်ဆိုရအနေနဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆန်ရာရေးပါတဲ့စင်ကုန်မှုတွေကိုကင်တွယ်ဖြေရှင်းနေရတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုအခိုင်အမာပြသဖို့အခုလိုတော့ရောက်တာပါ။နိုင်ငံတိုင်းမြေတစ်ခုကစားသောက်ဆိုင်တစ်ခုမှာလိုလုခဲ့ကြတဲ့မြောက်ကိုရီးယားနိုင်ငံသား73ယောက်တောင်ကိုရီးယားနိုင်ငံမှာခိုလုံခွင့်တောင်းခံထားကြတယ်လို့တောင်ကိုရီးယားကပြောပါတယ်သူတို့လိုလုခဲ့တဲ့နိုင်ငံသားတိုင်းပြည်တွေကိုတိုင်းပြည်ကတော့တောင်ကိုရီးယားပေါင်းစည်းဝန်ကြီးဌာနပြောခွင့်ရကပြောမတော်ပါဘူးခင်ဗျာ
ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဆူလီမန်ဇာရီဝါလီဖြစ်ပါတယ်VOA ကနေခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.